Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမကောင်းတောင်းလိုက်ပါတယ် VOA American အတံမြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ28ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီစီတိုင်းဒိုမီတာ24 40 52ကနေဖမ်းယူနားဆင်နိုင်ရတယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Bambi's News မှာလည်းအချိန်နဲ့တပြေးညီတော်တာဆင်နိုင်ကြပါတယ်ခင်ဗျာဟုတ်ပါခင်ဗျာအခုနှခင်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မြူးတင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမှာပါ Trump နဲ့ Kim Jong Un တို့အကြားဖြစ်လာနိုင်ကြတဲ့ဒေသစီဝေးအတွက်နှစ်ဖက်တာဝန်ရှိသူတွေဆင့်မဲ့ဆုံးမှဆွေးနွေးနေကြပါတယ်နိုင်ငံတကာဘာသာပေါင်းစုံအစည်းအဝေးကိုလည်းဘွဲ့တစ်ဖွဲ့ဂျပန်ပြည်နယ်မုံတော်ဒေသကိုတွားရောက်ကြည့်ရှုပါတယ်အမေရိကန်ရေးသားစစ်သည်မော်နဆင်ဟာတရုတ်ကပိုင်နယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ရင်းကျွန်းတွေနားကနေကပ်ပြီးခုံမောင်းသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုဒီမနက်ခင်းသတင်းတွေပြီးနားဆင်ကြရမယ့်အစီအစဉ်ထဲမှာဆိုရင်တော့
ဟိုကျင်းတန်းသားကမြေတူတဲ့အခါကျတော့ဟိုဟာကျူပဲ့ကြတာပေါ့နော်ပဲ့ကြတော့အဲ့ပဲ့ကြတဲ့အောက်ကကျင်းထဲမှာကလည်းကျင်းကလည်းအဲဆုံးပြေမရတော့လောက်ပဲတာဟု
တ်ဟာကမြို့နယ်အတွင်းရွှေမော်မှာရွှေချင်းတူးနေစဉ်မြေပြိုကျလူသေဆုံးမှုဖြစ်ရတဲ့အကြောင်းဒေသခံတို့ပြောပြသွားတာပါသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါ့အပြင်အင်းစိန်မှာကျင်းပတဲ့မဘာသာအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံအကြောင်းကိုလည်းကြားကြဖို့ရှိပါတယ်ဒီနောက်တော့အပတ်စဉ်မြမရေးတွစ်ဆုံမြေမြခံအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
တမရဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့အကြားဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးစည်းဝေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတနင်္ဂနွေနေ့ကကိုရီးယားနိုင်ငံအကြားဆင့်မဲ့ဆုံးမှတွေ့ကြပါတယ်သမ္မတထရမ့်ဟာပြီးခဲ့တဲ့ဇာတာပတိနေ့ကပဲထိပ်သီးအစည်းအဝေးကိုဖျက်လိုက်ပြီးတဲ့နောက်အခုတော့စီစဉ်ထားတဲ့အတိုင်းစင်ကာပူမှာဇွန်လ10ရက်နေ့လို့ဖို့တိတ်ကိုဖျက်လာဖွယ်ရှိနေပြီလို့ပြောပါရယ်။မြောက်ကိုရီးယားဟာတိတ်ကိုကောင်းမွန်တဲ့အလားအလာရှိပြီးဒီနေ့ကျရင်စီးပွားရေးနဲ့ဗန္ဒာရေးပိုင်းနိုင်ငံကြီးတစ်ခုဖြစ်လာမယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါရယ်။ဒီပေါ်ကင်ဂျွန်ဝန်ကကျွန်တော်နဲ့သဘောတူပါရယ်။အဲ့ဒါဖြစ်လာမှာပါလို့သမ္မတထရမ့်ကထွတ်ထားမှတနင်္ဂနွေနေ့ကရေးပါရယ်။ထိပ်သီးအစည်းအဝေးအတွက်ကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေမှာအမေရိကန်ကုလသမဂ္ဂအဖွဲ့ကလက်ရှိဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဖြစ်ပြီးတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးအောင်ဖြစ်တဲ့ဆွန်ခင်ကဦးဆောင်ပါတယ်။ဆွေးနွေးပွဲတွေဟာအင်ကာနေ့ထိကြာနိုင်တယ်လို့သတင်းတွေကပြောပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့မဲဆွယ်အဖွဲ့ရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိမရှိရာဇဝတ်ကြောင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေးခွန်းတွေကိုဖြေကြားခြင်းနေပေမဲ့သူ့ရှေ့နေတွေထဲကတယောက်ကတော့အစိုးရရှေ့နေတွေအမေကိုသမ္မတဖြေကြားရင်အဆင်မပြေမှာစိုးရိမ်နေပါတယ်။အထူးစုံစမ်းမှုရောဘတ်မူလာကသမ္မတကိုမေးမြန်းခြင်းနဲ့အဓိကအကြောင်းအရာတစ်ခုရှိနေတယ်လို့သမ္မတထရမ့်ရဲ့ရှေ့နေဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူညာနီက CNN သတင်းဌာနကိုတင်းနေနေမှာပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်လတွေအတွင်းရုရှားနဲ့ပတ်သက်မှုရှိမရှိရုရှားကိစ္စနဲ့ပတ်သက်ပြီးမော်လာမတိုင်ခင်ဥဆောင်စုံစမ်းနေတဲ့ FBI ညွှန်ကြားမှု James Comey ကိုသမရတယောက်အနေနဲ့ဂျာဝန်တားဆီးဖို့စ조사နေတဲ့သူ့ကိုအလုပ်ဖြုတ်ပစ်တာဟုတ်မဟုတ်မေးမြန်းချင်နေတာဖြစ်ကြောင်းပြောပါတယ်ရုရှားနဲ့ပတ်သက်မှုမရှိတာမို့ပထမမေးမြန်းချင်တဲ့ကိစ္စအတွက်စိတ်မပူပေမဲ့ဒုတိယကိစ္စမှာသမရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအပြစ်မရှိတာကိုသူသိပေမဲ့သူ့အဖြစ်အတွက်ကောက်ချက်ချတဲ့နေရာမှာအခက်အခဲတွေရှိလာနိုင်တဲ့အတွက်သမရဖြေမှာကိုမလိုလားဘူးလို့ပြောပါတယ်
အိုင်ရန်နိုင်ငံမှာကိုဝင်ပြချတာကိုတင်းတင်းကြပ်ကြပ်ပြည်ပင်ကန့်သက်ထားတဲ့ဥပဒေကိုဖျက်သိမ်းဖို့လူမှုဆန္ဒခိုင်ခွဲမှာတကယ်နဲ့ထောက်ခံလိုက်ကြပြီးတဲ့နောက်ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေဟာသူ့ရဲ့ Conservative Party တွေကလူတွေနဲ့ထိတ်တဲဖြစ်လာနေပါတယ်။အကြောင်းကတော့ UK နိုင်ငံထဲမှာပါတဲ့မြောက်ပိုင်းအိုင်ရလန်မှာကိုဝင်ပြချတာကိုအလားတူတင်းကြပ်ထားတဲ့စီမင်းစည်းကမ်းတွေကိုပြုပြင်ပြောင်းလဲရေးကိစ္စဝန်ကြီးချုပ်မေကထောက်ခံမှုမပေးတာကြောင့်ပါ။အိုင်ရလန်မှာတော့ဥပဒေကိုဖျက်သိမ်းရင်ထောက်ခံသူတွေကကန့်ကွက်သူအရေးအတွက်ထက်နှစ်ဆပိုများတဲ့မဲနဲ့ဖျက်သိမ်းမှုကြသွားပါတယ်။နောက်ဆုံးမဲရလက်ကွာချချက်ဟာဆန္ဒခိုင်ဝဲမတိုင်ခင်ကောက်ယူတဲ့လူလူသဘောထားစစ်တမ်းတွေကနေခံမှန်းထားတာတဲ့အများကြီးပိုပြီးကွာပါတယ်။မြောက်ပိုင်းအရာလမ်းမှာကိုဝင်ဖြတ်ချရေးဆိုင်ရာတင်းကျပ်ထားတာကိုဖျက်သိမ်းပြီး UK နိုင်ငံရဲ့ကြံတဲ့ဒေသတွေကဥပဒေနဲ့တပြေးညီဖြစ်အောင်လုပ်ဖို့သူ့အစိုးရအဖွဲ့တွေကနေတောင်းဆိုတာကိုဝန်ကြီးချုပ်ထရီဇာမေးရင်ဆိုင်နေရပါတယ်။
အသက်63နှစ်ရှိပြီဖြစ်တဲ့ American သမ္မတဟောင်း George H.W. Bush ဟာသွေးပောင်ကြပြီးပင်မနှွမ်းနေတဲ့ဒဏ်ခံနေရတဲ့အတွက်မိန်းပြည်နယ်မှာတင်းငွေတွေကဆေးရုံတက်ပြီးကုသနေရတယ်လို့မိသားစုပြောခွင့်ရ Jim Macrath ကပြောပါတယ်ဆေးရုံမှာရက်အနည်းငယ်ထားပြီးဆစ်ဆင်မယ်လို့လည်းပြောပါတယ်မိန်းပြည်နယ်တောင်ပိုင်း Battleford ဆေးရုံမှာတက်ရောက်ကုသမှုခံယူနေတာပါ Mr. Bush ကသူ83နှစ်ကြာပေါင်းသင်းလာတဲ့ကွယ်လွန်သူဇနီးတဲ့ Barbara Bush စာပနာအခမ်းအနားပြီးဆုံးတဲ့နောက်မေလ20ရက်နေ့မှာ 20ရက်နေမှာမိန်ပြည်နယ်ကိုရောက်လာတာပါမိန်ပြည်နယ် workers point ကမိသားစုပိုင်းရဲ့ဟာသူငယ်စဉ်ကနေရာတည်ရောက်တိုင်းနေထိုင်ခဲ့တဲ့နေရာဖြစ်ပါတယ်1989ခုနှစ်ကနေ1993ခုနှစ်တွင်သမရတာဝန်ထမ်းဆောင်ခဲ့တဲ့သမရဟောင်းပေါ်ရှာပြီးခဲ့တဲ့နှစ်တွေအတွင်းဆေးရုံမကြာခဏတက်ခဲ့ရပါတယ
် PUA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့တနင်္လာမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ Religions for Peace RFP အဖွဲ့ကနိုင်ငံတကာဘာသာပေါင်းစုံအစီအမင်းကိုယ်စားလှယ်အဖွဲ့ဟာမေလ29ရက်နေ့ကမောင်တောမြို့နယ်ကိုသွားရောက်ပြီးနေရာသီးသီးကိုလှည့်လည်ကြည့်ရှုပါတယ်။ဒီကိုယ်စားလှယ်အဖွဲ့နဲ့အတူမြန်မာနိုင်ငံကက်သလစ်ဂိုဏ်းချုပ်ဆရာတော်ကာဒီနိုချားလ်စ်ဘူဦးဆောင်တဲ့ပြည်တွင်းဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့သာသနာရေးနဲ့ယဉ်ကျေးမှုဌာနပြည်တော်စုဝန်ကြီးဦးအောင်ကိုတို့လည်းအတူလိုက်ပါသွားပါတယ်။ကိုယ်စားလှယ်အဖွဲ့ဟာမောင်တော်မြို့နယ်ရင်းကလှဖိုးကောင်ဂျာစကန်တောင်ပြူလဝဲပြန်လည်လက်ခံရေးစကန်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံချစ်ကြည်ရေးတရားပန်တော်ပြင်ကြေးရွာကိုင်းတော်မြို့တိုင်းရင်းသားကြေးရွာတွေကိုတွားရောက်ကြည့်ရှုပါတယ်။ဒါ့အပြင်အစွန်းရောက်အကြမ်းဖက်အဖွဲ့အဖြစ်အစိုးရကသတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့ကဖမ်းဆီးသွားပြီးပြန်လည်လွတ်မြောက်လာတဲ့ဟိန္ဒူဘာသာဝင်တွေနဲ့လည်းတွေ့ဆုံမိမြန်ပါတယ်။နိုင်ငံတကာဘာသာပေါင်းစုံအစိုးရကိုယ်စားလှယ်အဖွဲ့ဟာမေလ24ရက်နေ့ကမြန်မာလူထုအတွက်အိပ်ဖွင့်ပေးစာတစ်စောင်ပေးပို့ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းပါရှိပါတယ်။ရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာကျူးလွန်ထားတဲ့ပြစ်မှုအမျိုးမျိုးကိုပြီးပြည့်စုံပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဆောင်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့အပြည့်အဝတာဝန်ယူဖို့မိမိတို့အားပေးတိုက်တွန်းမှာကြောင်းဒီလုပ်ဆောင်မှုမှာရခိုင်မျိုးသက်ဒိုင်းနဲ့ခမီးကမန်နဲ့ဟိန္ဒူစတဲ့လူလူအလုံးကိုထည့်သွင်းပါဝင်စေဖို့လေပြည်ထောင်စုအစိုးရကိုတိုက်တွန်းမှာကြောင်းအိပ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်
။မြန်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလှုပ်ဆောင်နေချိန်မှာပဲအမေရိကန်ရေးသက်သင်္ဘောကြီးနှစ်ဆင်းတရုတ်အစိုးရပိုင်ဆိုင်ကြောင်းကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ကကျွန်းတွေအနားမှာခုံမောင်းခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါဟာမဟာဗျူဟာချက်တဲ့ရေချောင်းလိုင်းရဲ့လွတ်လပ်စွာသွားလာခွင့်ကိုတရုတ်ကကန့်သတ်တယ်လို့မြင်တဲ့အတွက်အမေရိကန်ဘက်ကတုံ့ပြန်တဲ့လှုပ်ဆောင်မှုပါ။ဒီလှုပ်ဆောင်မှုတွေလအတော်ကြာကြိုးတင်စီစဉ်ခဲ့တာဖြစ်ပြီးအလားတူပုံမှန်လှုပ်ရှားမှုတွေလုပ်ဖို့လည်းရှိပါတယ်။ဒါပေမဲ့အခုချိန်ဟာတရုတ်နဲ့အမေရိကန်ကြားအမှားမခံတဲ့အခြေမျိုးဖြစ်နေတယ်လို့မကြသေးခင်ကပဲအမေရိကန်ကတရုတ်ကိုမဖိတ်ခေါ်ပဲအဓိကရေချောင်းလှည့်ကျင့်မှုကိုကမကတာလုပ်ခဲ့တာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်တို့နယ်မြေပိုင်ဆိုင်မှာငင်းပွားနေတဲ့Paracel Johnson ရဲ့နာမှာရေမှန်72မိုင်အတွင်းမှာ American စစ်သင်္ဘောကြီးတွေဖြစ်တဲ့ Higgins နဲ့ Antonium တို့ရောက်နေတာဖြစ်ပါတယ်
။ဒီဦးနိုင်ငံဘီဂျင်းမြို့တော် DMA ရေမြန်မာ1989ခုနှစ်ကစစ်နပ်ပြကျောင်းသားတွေကိုရေဆက်စိတ်နှိမ့်ဖြူခွဲမှု29နှစ်မြောက်နှစ်ပတ်လည်အကြိုနေ့ဖြစ်နှစ်ပတ်လည်နေ့အကြိုဖြစ်ဟောင်ကောင်ကျွန်းမှာလူရပေါင်းများစွာတနင်္ဂနွေနေ့ကစုဝေးချီတက်ကြပါတယ်။စစ်နပ်ပြသူတွေဟာတပါတီအာဏာရှင်စနစ်အဆုံးသတ်ရေးဆိုတဲ့ကြွေးကြော်ဆန်းနဲ့ချီတက်ကြတာပါ။တရားမင်းရင်မြင့်နှိမ့်နှင်းဖြူခွဲမှုနှစ်ပတ်လည်အနေနဲ့တော့ဇွန်လ4ရက်နေ့ကျရင်ပြောင်းနိုင်ထွန်းဆူတောင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။စစ်နပ်ပြသူတွေဟာအာဏာရှင်ဝါရကူအန်တူကြဇွန်4ရက်ကိုအမှတ်တရဂုဏ်ပြုကြဆိုတဲ့စာတမ်းတွေကိုကန်ဆောင်ပြီးကြွေးကြော်ဆန်းနေဩဟစ်ပါတယ်။ဒီလိုမျိုးရေးသားပြောဆိုတာဟာဥပဒေနဲ့ကန့်ညီရဲ့လားဆိုတဲ့ငင်းခုန်ပြောဆိုတာတွေကဟောင်ကောင်ကျွန်းမှာမကြသေးခင်ကပဲရှိလာနေပါတယ်။
ဟဝိုင်းပြည်နယ် Big Island ကျွန်းမှာကီလဝေမီတောင်ပေါက်ကွဲပြီးရေပောင်းဒေါ်ချာချော်ရီစီးထွက်နေရကနေတနင်္ဂနွေနေ့ကတော့မြေရင်းအပူဆွမ်းအသုံးဒါဗစ်ဆက်ရုံရှိရာအထိကိုရောက်လာခဲ့ပါတယ်။ဒီဆက်ရုံကမြေရင်းအပူဆွမ်းရယူနေတဲ့တွင်းတွေကိုတော့ချော်ရီဘူးနဲ့ပေါက်မိပြီးအဆိတ်ငွေတွေထွက်လာမှဆိုးတဲ့အတွက်ကြိုတင်ကာကွယ်တဲ့အနေနဲ့အကုန်လုံးကိုပိတ်ထားပြီးဖြစ်ပါတယ်။ချော်ရီဘူးတွေဟာဆက်ရုံမှာရှိတဲ့တွင်းတွင်းနဲ့ဂိုက်နဲ့200အကွာလောက်ကိုညာရင်းချင်းရောက်လာတာဖြစ်ကြောင်းဒါပေမဲ့စိုးရင်ကြမ်းရှိကြောင်းဘိုးအစုအရေးပေါ်စီမံခန့်ခွဲဌာနပြောခွင့်ရ Dave Mish ကပြောပါတယ်။ဆိုင်ုံပြောခွင့်ရ Mike Kellekini ကလည်းအနည်းရှိတဲ့ Hydrogen Sulfide လို့အစိတ်တန်းငွေတွေထွက်လာတဲ့လက္ခဏာမတွေ့ရဘူးလို့ပြောပါတယ်။မီးတောင်ပောက်ကွဲမှုကြောင့် Sulfur Dioxide အစိတ်တန်းငွေထွက်လာမှာကိုလည်းအဓိကစိုးရင်နေကြတာပါ။ဒါကြောင့် Hydrogen Sulfide နဲ့ Sulfur Dioxide ပမာဏဘယ်လောက်ရှိနေလဲဆိုတာကိုမပြတ်စောင့်ကြည့်စစ်ဆေးနေတယ်လို့ပြောပါတယ်။ဆိုင်ုံတာဝန်ခံအရာရှိတွေကဒီလအစောပိုင်းမှာမီးတောင်တောင်ဘက်ခြမ်းမှာရှိတဲ့အန်ဒီယားရှိတဲ့တန်းငွေဂါလန်5000ကိုဖယ်ရှားပစ်ခဲ့တယ်လို့တွင်ပေါင်း7တွင်းကိုလည်းပိတ်ပစ်ခဲ့တာဖြစ်ပါတယ်
။စနေနေ့ကကန်တဲ့ချန်ပီယံလိဘောလုံးပွဲမှာရီယယ်မက်ဒရစ်နောက်တန်းလူအသင်းကောင်းဆောင်ဆာဂျီယိုရာမို့စ်နဲ့ဘောလုံးရှင်လို့ရင်ထိခိုက်ဒဏ်ရာရသွားတဲ့လီဗာပူးအသင်းကအီဂျစ်တိုက်စစ်မှုမိုဟာမက်ဆလိကကမ္ဘာဖလားမှာကစားနိုင်ဖို့သူကိုယ်သူယုံကြည်စိတ်ချထားတယ်လို့ပြောပါတယ်။ဆလာဟာပွဲချိန်26မိနစ်မှာပခုံးမှာထိခိုက်ဒဏ်ရာရသွားပြီးမိနစ်30ရောက်မှတော့ဆက်မကစားနိုင်တော့ပဲလူစားလဲလိုက်ရတာပါ။အစောပိုင်းမှာတော့ လီဗာပူးသင်းရဲ့နေပြယော်ဂန်ကလော့ကဆလာရတဲ့တန်ရာဟာပြင်းထန်ပြီးကမ္ဘာဖလားမှာကစားနိုင်မှုတောင်းမှမတည်ကြဘူးလို့ပြောတာကြောင့်အီဂျစ်ဘောလုံးပရိသတ်တွေအတော်လေးစိုးရိမ်သွားကြတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာအီဂျစ်ဘောလုံးဖွဲ့ချုပ်ကတန်ရာဟာပထမထင်ထားသလောက်မပြင်းထန်ပဲကမ္ဘာဖလားပွဲအမိပြန်ကောင်းလာမှာပါလို့ပြောတာကြောင့်စိတ်သက်သာရာရသွားကြပါလေ။စနေနေ့ကဘူလူပွဲမှာလီဗာပူးအသင်းဟာဆလာထွက်သွားရတဲ့အချိန်မတိုင်ခင်အထိရီယိုအသင်းကိုတိုက်စစ်ဆင်ဖိကစားနိုင်ပြီးဂိုးရမယ့်အခွင့်အရေးတွေလည်းဖန်တီးနိုင်ပါတယ်။သူထွက်သွားပြီးတဲ့နောက်မှာတိုက်စစ်လုံးဝကျသွားပြီးပွဲပြီးမှာတော့သုံးဂိုးတကူနဲ့ရှုံးသွားပါတယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးဇွန်လ14ရက်နေ့ကစပြီးတော့တလကြာကျင်းပမှာပါ။စုစုပေါင်းပွဲအရေအတွက်64ပွဲကိုရုရှားနိုင်ငံမြို့ကြီး17မြို့ကနေရာ12နေရာမှာခွဲပြီးတော့ရှင်ပိန်သွားကြမှာဖြစ်ပြီးဇူလိုင်လ15ရက်နေ့ဘူလူပွဲကိုတော့ရုရှားနိုင်ငံမှာအကြီးဆုံးအားကစားကွင်းဖြစ်ပြီးဥရောပရဲ့အကြီးဆုံးကွင်းတွေထဲမှာတစ်ကွင်းဖြစ်တဲ့မော်စကိုမြို့တော်ကပရိသတ် 8,100 ဆန်လူစနီကီအားကစားကွင်းမှာရှင်ပိန်ကစားမှာဖြစ်ပါရခင်ဗျာ
။ဒီတရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါ်ခင်မျိုးတက်တို့ကြီးညာသွားကြတာဖြစ်ပါတယ်။အခုရင်ဆုံးတော့ကချင်ပြည်နယ်အတွင်းကမြေပြိုမှုသတင်းကိုမစတင်ခင်မှာမဘာတညီလာခံအကြောင်းရည်ဆုံးကြပါမယ်။တန်ခါမာနာယကအဖွဲ့ကြီးကမဘာတအဖွဲ့ရဲ့လှုပ်ရှားမှုအမီကိုပိတ်ပင်တမ်းမြစ်ထားပေမဲ့မဘာတရဲ့လုပ်ငန်းတွေကိုအမျိုးဘာသာသာသနာစောင့်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖြစ်ဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့ရန်ကုန်မြို့အင်းစိန်အောင်ဆန်းတော်ရတပ်ဦးကျောင်းမှာနှစ်ရက်ကြာကျင်းပခဲ့တဲ့နှစ်ပတ်လည်ညီလာခံမှာဥဆောင်တန်ခါတော်တွေကမင်ကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့ဆောင်ရွက်ချက်တွေကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပြီးမြမတက်မတော်ရဲ့ဆောင်ရွက်ချက်တွေကိုအပြည့်အဝထောက်ခံကြောင်းညီလာခံရဲ့ကြေညာချက်ဖြစ်ထုတ်ပြန်ခဲ့ပါတယ်။အကြောင်းစုံကိုမှတ်အရင်နဲ့ပြောပြပါလိမ့်မယ်ခင်ဗျာ
။လွန်ခဲ့တဲ့9နှစ်ကစတင်ဖွဲ့စည်းခဲ့တဲ့မဘာတာကိုအမျိုးဘာသာသာသနာစောင့်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖြစ်နာမည်ပြောင်းခဲ့ကြောင်းနှစ်ပတ်လည်ညီလာခံမှာအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်တီလောကဘိဝင်သားကအခုလိုမိန့်ကြားခဲ့ပါတယ်
။မျိုးဝါဒသာသနာစောင့်ရှောက်ရေးစွန့်ပယ်မှုရင်းကတော့ငါးနှစ်ပြည့်သွားပါပြီ။အဲ့တော့မျိုးဝါဒသာသနာစောင့်ရှောက်ရေးကိုအပြုတော့ဘုရားမဘာသာလို့ခေါ်ခဲ့တာလို့တောင်ရှိတဲ့ပုဂ္ဂိုလ်တွေကမဘာသာကိုအတုံးမှလည်းလို့ပြောတဲ့အခါမှာဒီရကတိမှာဆန်းနေပဲမဖြစ်တာအကောင်ဆုံးပဲဆိုတဲ့သဘောမျိုးနဲ့ပြောတော့မဘာသာဆိုတဲ့အနေနဲ့အနေနဲ့ဒီလိုမှအတုံးပဲဆောင်ရွက်တော့အဲ့ဒီနေ့မှာတုံးနေအဲ့ဒီနေ့မဘာသာဆိုတဲ့နာမည်နဲ့သုံးဘုရားမံပရိသတ်ဖောင်ဒေးရှင်းတဲ့နာမည်နဲ့သုံးလို့မြို့ဝါဒသာသနာဆောင်ဆောင်ကြီးကဒီလုံခံစေနေပါပဲ။ဘာမှပြောင်းလဲမှုမရှိပါဘူး
။မနစ်ဇူလိုင်လကနိုင်ငံတော်မှာရှိတဲ့မဘာသာဆိုင်ပုတ်တွေဖြုတ်ချဖို့အပါအဝင်မဘာသာအဖွဲ့ဖြတ်သိမ်းဖို့တန်ခါမဟာနိုင်ကအဖွဲ့ကညွှန်ကြားခဲ့ပြီးမလိုက်နာပါကအာနာဇက်နဲ့အရေးယူသွားမှာဖြစ်တယ်လို့လည်းကြေညာခဲ့တာပါ။ဒါပေမဲ့လည်းကရင်ပြည်နယ်မှာအခုချိန်ထိမဘာသာဆိုင်ပုတ်ကိုဆက်လက်အသုံးပြုနေစေဖြစ်ကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဇွဲကပင်ဆရာတော်ကမိန့်ကြားပါတယ်။
ကရင်ပြည်နယ်မှာတော့မြေဝါဒသာသနာစောင့်ရှောက်ရေးမဘာတာဒီနိုင်ငံကိုတကယ်လို့လုံးဝမပြောင်း
နှစ်ရတာညီလာခံကျင်းပပြီးအဖွဲ့ရဲ့ကြီးညာချက်ထုတ်ပြန်ရမှာနိုင်ငံတကာဘာသာပေါင်းစုံအစ်မြင့်ကိုယ်စားလှယ်အဖွဲ့တွေရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဆောင်ရွက်ချက်တွေကိုရှုတ်ချထားတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ကတာဝန်ရှိသူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတည်ရေးကြိုးပမ်းချက်တွေအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖိအားပေးမှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ဒီကြီးညာချက်ဟာနိုင်ငံတကာအတိုင်းဝိုင်းလယ်မှာဗုဒ္ဓသာသနာကိုညှိုးနှွမ်းစေတယ်လို့မြင်ကြောင်းအပြည့်ပြည့်ဆိုင်ရာရဟန်းတော်များအဖွဲ့ထိုင်းနိုင်ငံဆိုင်ရာတာဝန်ခံဟောင်းအရှင်သာဝနာကမိန့်ကြားပါတယ
်စစ်တပ်ကတော့ဘယ်လိုနည်းနဲ့မှမကြည့်လာနဲ့အဲသူတို့ရက်တီချက်တိုင်းပဲသူတို့တ냔ခံပြီးတော့သူတို့ရဲ့ကြောထောင်နောက်ခံရဲ့အဖွဲ့ကိုသူတို့ကလည်းအမာခံအနေနဲ့ရက်တီပြလိုက်တယ်လို့ပဲဦးဇင်းတို့မြင်တယ်အခုဥစ္စာအဲသူတို့များနှကောင်းရှုပ်เสียရဖြစ်ကဘာကြီးကနေပြီးတော့ဘုရားဘာသာအဖွဲ့စည်းရာမြေတက္ကရုဏာကိုကြည်ထားပြီးတော့လူသားအလုံးနဲ့ဘာသာသာဖြစ်တဲ့ဘာသာရေးလို့ဒီကဘာလုံးကလက်ခံထားတဲ့ဥစဉ်တို့ခေါ်တာဘာသာအောင်ကျင်းရင်းလေးတွေမှာဘယ်နဲ့မှမတည့်တဲ့ဘာသာရေးလို့ကိုယ့်ဘာသာကိုသိခါချရတယ်လို့ဖြစ်တယ်လို့ပဲဥစဉ်တို့မြင်ပါတယ်
မဘာသာလှုပ်ရှားမှုကိုမဟာနာကဆရာတော်ကြီးတွေပိတ်ပင်တားမြစ်ခဲ့တဲ့အဓိကအကြောင်းရင်းမှာလူမျိုးဘာသာခွဲခြားမှုအပေါ်အခြေခံတဲ့အမုန်းတရားတွေကိုဟောပြောတာအထီးကျုံစုပူမှုတွေဖြစ်စေတာစတဲ့လှုပ်ဆောင်ချက်တွေအပြင်တန်ဃာတုညီညွတ်မှုကိုပြိုကွဲစေတာကြောင့်ဖြစ်တယ်လို့ဆိုပါရရှင်
မင်းဂျင်နယ်မှာအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေဆက်ပါမယ်။ကချင်ပြည်နယ်မိုးညင်းခရိုင်တွေကရွှေလွတ်ကွက်နဲ့ကြောက်စင်းတွင်းလွတ်ကွက်တွေမှာမေလ26ရက်နေ့တရက်ထဲမှာမြေပြိုမှုကြောင့်လူ3ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူ9ဦးထက်မနည်းရှိခဲ့ပါတယ်။အင်းတော်ကြီးဒေသထဲမှာရွှေမော်ကနေမြေချင်းပြိုကျပြီးတော့2ဦးပိတ်မိသေဆုံးခဲ့ရတယ်လို့ဖားကန့်ဒေသမှာလည်းမြေစာပုံပြိုကျတဲ့အတွက်ရေမစေးကြောက်ရှာဖွေသူ2ဦးသေဆုံးခဲ့ရပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
ကချင်ပြည်နယ်ဖားကန့်မြို့နယ်ဝေခါကျေးရွာမှာရှိတဲ့ရတနာကျဲကုမ္ပဏီလုပ်ွက်မှာကဘာပြိုကျပြီးလူသေဆုံးမှုတွေဒဏ်ရာရမှုတွေရှိခဲ့ကြောင်းဒေသခံတဦးဖြစ်တဲ့ကိုစော်မိုးထက်ကပြောပြပါတယ်
။ဟိုသူကဟိုကျင်းတန်းသားကမြေကျူတဲ့အခါကျတော့ဟိုဟာကျူပဲ့ကြတာပေါ့နော်ပဲ့ကြတော့အဲ့ပဲ့ကြတဲ့အောက်ကကျင်းထဲမှာကလည်းကျင်းကလည်းဘယ်ဆုံးပြေမရတော့လောက်နဲ့တာ ਉਹ
ဟုတ်
အဲ့ထဲမှာကြီးရအကြည့်ရှိတယ်ကြီးတဲ့ဟိုအဲ့ကမြေဝေကြီးနဲ့ပြုတ်ကြတဲ့အခါကျတော့ကြီးရဒီမှာကြီးနဲ့ပြုတ်ကြပြီးရဲကြီးကောင်းရတယ်ပါကောင်းပေါ်ကနေရိုက်ကြည့်တာလေကြီးလုံးကအဲ့လိုရိုက်ပြီးတော့တယောက်တည်သွားတာခဏရောက်လောက်ခဏရောက်လောက်ဖယ်ထားရတယ်အဲ့အရွှေတူးတို့မမုံကန်မမုံကန်ဟိုတလောတော်ကသူကချင်းပြည်နဲ့တရံဂါတာအဖွဲ့နေဆဟိုးတွေအများကြီးထားနေကြတာရွှေလုံးတဲ့စီရလေအင်းတော်ကြီးတက်လက်နဲ့အင်းတော်ကြီးကြားကိုမမုံကန်ခေါ်တာပေါ့အဲ့ဒီမှာလည်းတယောက်တည်တယ်ဟုတ်အဲ့ဒါကတော့သူက
မေလ26ရက်နေ့မှာပဲအင်းတော်ကြီးဒေသလုံးတုံးနယ်မြေမမုံကန်ကျေးရွာအနောက်ဘက်မှာရှိတဲ့ရွှေမော်မှာလဲတနိုင်တစ်ပိုင်းရွှေတူးဖော်နေစဉ်မြေချင်းပြိုကျပြီးမရက်ကန်ကျေးရွာကအသက်18နှစ်အရွယ်အမျိုးသားတဦးနဲ့စင်ပြူကုန်းကျေးရွာကအသက်22နှစ်အရွယ်အမျိုးသမီးတို့တေဆုံးမှုဖြစ်ခဲ့ပါတယ်။ဒီလထဲမှာပဲကချင်ပြည်နယ်ဖားကန့်ကြောက်စိမ့်ဒေသစိတ်မှုအုပ်စုဝေခါမော်ကျေးရွာကကြောက်စိမ့်သစ်ရွက်ကုမ္ပဏီလုပ်ွက်အတွင်းမှာကြောက်စိမ့်ကဘာပြိုကျခဲ့တာကြောင့်ရေမစေးကြောက်ရှာဖွေသူ14ဦးတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိခဲ့ပါတယ်။ဖားကန့်နဲ့အင်းတော်ကြီးဒေသမှာမြေပြိုကျတာကြောင့်အသေးအပြောက်စီးရင်နဲ့ပတ်သက်လို့ကချင်ပြည်နယ်မိုးညင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်ကချင်ပြည်နယ်မှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပျောက်ဆုံးမှုတွေရှိတယ်လို့တခါတရံမှာတော့ဒါစင်နဲ့ချီပြီးပျောက်ဆုံးသေဆုံးနေကြရတာတွေပဲဖြစ်ခဲ့ရတာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီးကမ်းမဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရတင့်နေနဲ့စီးကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်တည်းကတောင်းဆိုထားပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာဖြစ်ပါတယ်အခုတော့မြမရေးဆွေးနွေးကမ်းကိုတင်ဆက်ပါမယ်ထိုင်းမြန်မာနယ်စပ်လက်ရှိဒုက္ခသည်များအခြေအနေကိုသဘောထားကွန်ဆော်တီယံအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီတောမ်ဆင်နဲ့မတ်အင်ဂျင်နဲ့တွေ့ဆုံမိမြင်ထားတာကိုနားဆင်ပါခင်ဗျာ
ဒီကမ္ဘာ့ဆုံးမေးပြန်တာကအခုလက်ရှိဒီထိုင်းနဲ့မြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေပေါ့နော်သူတို့ရဲ့အခုအခြေအနေကဘယ်လိုရှိလဲဘာဖြစ်လို့ဆိုတော့ဆယ်လီကိုရိုင်းကလည်းဒီဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ထိုင်းမြန်မာမှာရှိတဲ့ဒီဒုက္ခသည်တွေအတွက်ပေါ့နော်25နှစ်ကျော်လောက်အလုပ်လုပ်ကိုင်သူတအူးအနေနဲ့အခုလက်ရှိသူတို့ရဲ့အခြေအနေကိုဘယ်လိုမြင်ရလဲရှင
် SoThere are currently around 93,000
Thai Myanmar နေဆက်စခန်း9ခုမှာလက်ရှိဒုက္ခသည်ပေါင်း 9,300 ကျော်နေထိုင်နေပါတယ်။လူများစုဟာအဲ့ဒီဒုက္ခသည်စခန်းတွေမှာနှစ်ပေါင်း 30 လောက်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်ကစပြီးဒုက္ခသည်တွေဟာမြန်မာနိုင်ငံပြန်ဖို့ပြင်ဆင်ခဲ့ကြပါတယ်။သူတို့တွေဟာမြန်မာနိုင်ငံမှာအယက်သားအစိုးရကိုအာဏာလွှဲပြောင်းခဲ့တဲ့အခြေအနေတွေကဆက်လို့အခု NLD အယက်သားအစိုးရလက်ထက်ထိဖြစ်ခဲ့တဲ့ပြောင်းလဲတွေကိုလေ့လာနေခဲ့ကြတာပါ။လက်နက်ကင်တိုင်းရင်းသားအဖွဲ့တချို့ NCA အဖြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့တာတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံတောင်ပိုင်းအခြေစိုက်အဓိကတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးတခုထပ်ပြီး NCA မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ဖို့ပြင်ဆင်ရေးကိစ္စမှာဒီလိုအဖြစ်ခက်ရစဲရေးစာချုပ်လက်မှတ်ရေးထိုးတာတွေဟာအဆပြေစေပါတယ်။ဒါပေမဲ့လို့တကယ်နေရပြန်နိုင်တဲ့အခြေအနေတွေမရှိသေးပါဘူး။လွန်ခဲ့တဲ့9နှစ်ကျော်ကာလအတွင်းဒုက္ခသည်ပေါင်း 18,000 လောက်မြန်မာနိုင်ငံကိုပြန်သွားခဲ့ကြပြီဖြစ်ပေမဲ့တကယ်ပြန်သွားဖို့အခြေအနေအတွက်ဆိုရင်အလွန်နှေးကွေးတယ်လို့ပြောရမှာပါ။ပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုဒုက္ခသည်တွေအလွန်ကိုသတိထားစောင့်ကြည့်နေကြတာပါ။
အခုဆယ်လီပြောသွားတဲ့နေရာမှာဟိုတိုင်းပြည်မှာပေါ့နော်ငင်းချင်းနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေနေငယ်ရှိလာတယ်။ဥမာဒီတိုင်းနာလက်နက်ကိုင်အဖွဲ့တချို့ကလည်းအစိုးရနဲ့ဒီ NCA စာချုပ်ပေါ့လေအဲ့ဒါမျိုးတွေလက်မဲ့ရေးထိုးတာရှိတယ်။အခုဒီဒုက္ခသည်တွေနေရရင်ပြန်ဖို့ကိစ္စမှာနော်ဒီအခုစပြီးလုပ်နေတယ်ဒါပေမဲ့အခုချိန်ထိဒီဒုက္ခသည်တွေကသူတို့နေရရင်ကိုဟိုဟိုဘယ်လိုပြောမလဲရသလောက်ပေါ့နော်မပြန်နိုင်သေးတာသူတို့ခုဒုက္ခတွေအများစုဟာသူတို့နေရက်ကိုမပြောင်းနိုင်သေးတာဘာကြောင့်လဲရှင
် I think many of the people in the camps they came in
တိုင်းနိုင်ငံဘက်ချမ်းကဒုက္ခတွေစခန်းကိုရောက်လာသူတွေဟာသူတို့ဒေသမှာပဋိပက္ခတိုက်ပွဲတွေကြောင့်ထွက်ပြေးလာခဲ့သူတွေပါအခုမြန်မာနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရစဲရေးသဘောတူထားကြပေမဲ့ငြိမ်းချမ်းရေးမရသေးပါဘူးဒုက္ခတွေတွေအနေနဲ့ကြတော့လဲစစ်တပ်ကသူတို့ရွာတွေထဲမှာရှိနေတော့နောက်ပြီးစစ်တပ်ကကြီးစိုးနေစေဆိုတာကိုတွေ့မြင်နေကြရတာပါသူတို့လိုချင်တာကတကယ်လက်တွေ့အောက်ခြေမှာအပြောင်းလဲကိုမြင်ချင်ကြတာပါသူတို့ရွာတွေမှာစစ်တပ်အခြေစိုက်တာတွေကိုရုတ်သိမ်းစေချင်ကြပါတယ်သူတို့နေရပြန်တဲ့အခါမှာသူတို့ဘဝတွေမိသားစုတွေအတွက်ကောင်းမွန်တိုးတက်အောင်လုပ်ကိုင်နိုင်ပြီးအကြောက်တရားမရှိတဲ့အခြေအနေကိုရကျင်ကြတာပါပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေမှာနေထိုင်ခဲ့ကြသူတွေအတွက်ယုံကြည်မှုတွေရဖို့နှစ်ပေါင်းများစွာကြာအောင်အချိန်ယူတည်ဆောက်ရပါတယ်
အဲ့ဒီဒေတာတွေမှာအဲ့ဒီနေဆက်ကဒီတိုင်းသားတွေရဲ့ဒေတာတွေမှာအဓိကကစစ်တပ်ကလွှမ်းမိုးနေတုံးလားစစ်တပ်ရဲ့သဘောထားမပြောင်းလဲသေးဘူးလားဆိုတော့သူတို့ရဲ့အခုဒီစစ်တပ်ရဲ့ပေါ့နော်ဟိုအဓိကအဲ့ဒီမှာဟိုပြန်ပြီးတော့ဒုက္ခတွေတွေပြန်ပြီးတော့နေရာချထားရေးအတွက်အဓိကစိန်ခေါ်မှုတွေအခက်ခဲတွေကဘာတွေလဲရှင
် I think the key the fundamental issue
ကျွန်မအမြင်အရပြောရမယ်ဆိုရင်အဓိကအခြေခံအကျဆုံးကတော့အဲ့ဒီဒေတာတွေမှာစစ်တပ်တွေရှိနေတာဖြစ်ပါတယ်ပြီးတော့အနာဂတ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့သဘောတူညီချက်ရဖို့ဖြစ်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ရရင်သာမဟုတ်ပဲအောက်ခြေလက်တွေအပြောင်းအလဲလိုအပ်ပါတယ်ဒုက္ခတွေအများစုဟာမြို့ပြနဲ့ဝေးပြီးပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့ကြေးရွာတွေကဖြစ်ပါတယ်ဒီလူတွေဟာမိသားစုတွေနဲ့အတူသူတို့နေရပြန်လာပြီဆိုရင်သူတို့ကလေးတွေအတွက်ပညာရေးသာမကကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်မှာဖြစ်ပါတယ်။နောက်ပြီးလောက်ကိုင်းစားတောက်ဖို့မြေယာတွေလိုအပ်မှာပါ။လေဟာစိုက်ပျိုးမှုအဓိကထားတဲ့တိုင်းရင်းသားကျေးလက်ဒေသတွေကနေလာကြသူတွေဖြစ်ပြီးအဲ့ဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုတွေစတင်နိုင်တာမျိုးလည်းမတွေ့ရသေးပါဘူး
။ဆိုတော့အခုလက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရရဲ့အခန့်ကဏ္ဍပေါ့နော်ဒီဒုက္ခသည်တွေနေရာပြန်လည်ခြားထားရေးမှာသူတို့ရဲ့အစိုးရရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်လဲရှင
်။ I think we have to say at a local level there is a lot of dialogue
ဒေသဆိုင်ရာဘိုင်းအရာပြောရရင်ဒေတာအာနာပိုင်းတွေနဲ့တွေ့ဆုံဆွေးနွေးမှုအတော်များများကိုတွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုပြန်ပြီးနေရချထားမပေးခင်မှာမူဝါဒပိုင်းဆိုင်ရာအတွက်ဆွေးနွေးမှုတွေလုပ်ဖို့အများကြီးလိုအပ်နေပါတယ်။မြေယာကိစ္စနဲ့ပတ်သက်ရင်အကြောင်းအရာတော်တော်များများရှိပါတယ်။လေယာဉ်မြေတွေတင်ခံထားရတာ၊စီးပွားရေးလုပ်ငန်းရှင်တွေကမြေယာတွေတင်ယူတာ၊နောက်ဒုက္ခသည်တွေအရင်ကနေထိုင်ခဲ့တဲ့နေရာတွေမှာလူအစ်တွေလာရောက်နေထိုင်နေကြတာဒါမှမဟုတ်လမ်းတွေအဖြစ်ဖောက်လုခံရတာစတဲ့အပြောင်းလဲတွေဖြစ်နေပါတယ်။ဒါကြောင့်နေရပြောင်းမဲ့သူတွေကိုပြန်လည်နေရမချခင်မှာမြေယာနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာဆွေးနွေးပြောဆိုမှုတွေပထမဆင့်အနေနဲ့လိုအပ်ပါတယ်။ဒီအတွက်လည်းအချိန်ယူဖို့လိုပါတယ်။ဒေသဆိုင်ရာဘိုင်းရောနေပြည်တော်ကဆုံးဖြတ်ချက်ပေးနိုင်သူတွေနဲ့ပါဆွေးနွေးမှုတွေလိုအပ်ပါတယ်။
dialogue and policy အခြားတစ်ဖက်ကကြည့်ပြန်ရင်လေဒီဒုက္ခသည်တွေအတွက်ပေါ့နော်ဒုက္ခသည်တွေကိုယ်တိုင်နေရပြန်ဖို့အတွက်သူတို့ကိုဘလို့အားပေးတာမျိုးပေါ့နော်သူတို့ပြန်လာခြင်းအောင်ဘာတွေဆောင်ရွက်တင်တယ်လို့မြင်လဲရှင
် I think one of the things that's important is it's not just about the
အဓိကအရေးကြီးဆုံးလို့ကျွန်မမြင်တာကဒုက္ခသည်တွေပြန်ဖို့ဆိုတဲ့အချက်တသက်မဟုတ်ပါဘူးနှစ်ပေါင်း20လောက်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့သူတွေအသက်ရှင်လျက်ပြန်လာကြမှာဖြစ်ပါတယ်အထုပ်ပိုးတွေပြင်းနေဆက်ဖြတ်ပြီးဘဝတစ်ကိုစတင်ဆိုတာမျိုးတွေမလုပ်နိုင်ပါဘူးအကူအညီတွေလိုအပ်ပါတယ်ရေတို့အတွက်မဟုတ်ပဲဒုက္ခသည်တွေသူတို့ဘဝပြန်လည်တည်ဆောက်နိုင်တဲ့ရေရှည်အကူအညီမျိုးလိုအပ်ပါတယ်နေရပြန်မဲ့ဒေသမှာအသက်မွေးဝမ်းကြောင်းတွေလုပ်ကိုင်နိုင်ဖို့အကူအညီလိုပါတယ်နောက်နေရပြန်လာမဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအထောက်ပံ့လိုမျိုးလူသားချင်းစာနာမှုအကူအညီတွေကနဦးဆမှာလိုပါတယ်သူတို့အခြေချမဲ့နေရာမှာရှိနေတဲ့လူမှုအတိုင်းဝိုင်းတိုးတက်အောင်အထောက်အကူတွေပေးရမှာဖြစ်တယ်။အဲ့တော့ပြန်လာမဲ့သူတွေအတွက်တသက်မဟုတ်ပဲသူတို့ကိုလက်ခံမဲ့လူမှုအတိုင်းဝိုင်းကိုလည်းထည့်သွင်းစဉ်းစားရမှာဖြစ်တယ်။အဲ့ဒီနေရာတွေမှာအရင်နှစ်ပေါင်းများစွာကတည်းကအ အကူအညီထောက်ပံ့တွေရရှိခဲ့တာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီကြေးရွာတွေမှာရေရှည်ခိုင်မာပြီးဖွံ့ဖြိုးတိုးတက်မဲ့အစီအမံတွေလိုပါတယ်။နောက်ပြန်လာမဲ့ဒုက္ခသည်တွေအနေနဲ့သူတို့နေရမယ့်အရက်မှာရှိနေတဲ့လူမှုအတိုင်းဝိုင်းအားလုံးနဲ့ဆက်ဆက်ရမှာလဲကြေးရွာနောက်မြို့နယ်အစင်းလိုက်ထားပြီးဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒါမှပဲသူတို့တွေဘဝပြန်လည်ထူထောင်ရမှာအထောက်အကူရမှာဖြစ်ပါတယ်။
so အခုဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးဖြစ်စင်မှာပေါ့နော်နိုင်ငံတကာရဲ့အလူရှင်တွေနိုင်ငံတကာအတိုင်းဝန်းကနေပြီးတော့သူတို့ငွေကြေးအရာရောထောက်ပံ့တာတွေရှိနေတယ်ဆိုတော့အခုဒီဒုက္ခသည်တွေနေရပြန်ရေးပေါ့နော်ဒီ Time မြန်မာနေဆက်မှာရှိတဲ့ဒုက္ခသည်တွေနေရပြန်ရေးမှာရောဟောဒီနိုင်ငံတကာရဲ့အတိုင်းဝိုင်းဘက်ကငွေကြေးအရာရောတခြားကူညီတွေရောအခုချိန်နေရာဘယ်လိုရှိလဲရှင
် most of the people who have returned soWe estimate approximately somewhere between 16,000 to 18,000 people.
အခုလက်ရှိခြေနေမှာတော့တခြားဒုက္ခသည်တွေပြန်ဖို့စီစဉ်နေတာမျိုးမရှိသေးပါဘူး။မြန်မာပြည်ကိုပြန်ကျင်တဲ့ဒုက္ခသည်တွေလည်းရှိနေပါတယ်။သူတို့ကတော့နေပြည်တော်ရဲ့ခွင့်ပြုချက်ကိုစောင့်စားနေကြတာပါ။နိုင်ငံတကာတိုင်ဝိုင်းဘက်ကအထောက်ပံ့တွေဆိုရင်နှစ်ဖက်စလုံးကိုကူညီဖို့လိုအပ်ပါတယ်။ဒုက္ခသည်စခန်းတွေမှာနိုင်ငံတကာအတိုင်းဝိုင်းရဲ့ထောက်ပံ့မှုတွေဟာအလွန်အရေးပါပါတယ်။မြန်မာနိုင်ငံကိုမှန်ကန်တဲ့အခြေအနေရောက်မှပြန်နိုင်ဖို့ဒုက္ခသည်စခန်းမှာဆက်ပြီးနေထိုင်နိုင်ရေးနိုင်ငံတကာရဲ့ထောက်ပံ့မှုတွေလိုအပ်ပါတယ်။အခုအချိန်မှာမြန်မာဆိုရဘက်ကအစဉ်အသင့်ဖြစ်မနေဘူးဆိုတာကတော့ထင်ရှားပါတယ်။နောက်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအစဉ်အသင့်ဖြစ်မနေသေးပါဘူး။ထိုင်းဆိုရဘက်ကတော့မြန်မာဆိုရဘက်ကအစဉ်အသင့်ဖြစ်လာပြီလို့ပြောမယ့်အချိန်ကိုစိတ်ရှည်ရှည်နဲ့စောင့်နေပါတယ်။ဒါကြောင့်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆက်ပြီးရှိနေသူတွေအတွက်ထောက်ပံ့မှုကအရေးကြီးပါတယ်။သူတို့ကစခန်းထဲမှာပဲနေကြရတဲ့အတွက်အထောက်ပံ့တွေပေါ်မှာမှီခိုနေကြရပါတယ်။နောက်ပြီးမြန်မာနိုင်ငံရှေ့တောင်ပိုင်းကတိုင်းရင်းသားဒေသတွေမှာရှိတဲ့ကျေးလက်ရွာတွေဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာအတိုင်းဝိုင်းသာမကအစိုးရရဲ့အကူအညီတွေလိုအပ်နေပါတယ်။အခုလက်ရှိမှာအစိုးရထိန်းချုပ်ထားတဲ့မြို့ပြနေရာအများစုကိုပဲသူတို့အဓိကထားကူညီနေပါတယ်။ကျေးလက်ဒေသတွေမှာဒေသခံအတိုင်းဝိုင်းနေနဲ့လူမှုခြေပြုအဖွဲ့အစည်းတွေကအတဆင့်အကူအညီတွေရောက်ရှိဖို့လိုအပ်နေပါတယ
်ဒါဆိုလို့ရှိရင်ဒီထိုင်းမြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေအပေါ်မှာလက်ရှိဒီထိုင်းအစိုးရရဲ့သဘောထားကိုဘယ်လိုရှိလဲရှင
် at present there is no agreement there's no formal agreement for return of refugees so with the 70 who returned it was just for that 70 people at the moment they're waiting for another
နေရရင်ပြန်သွားတဲ့ဒုက္ခသည်80ယောက်ပဲရှိပါသေးတယ်။အခုအချိန်မှာတော့နောက်ထပ်လူ300ပြန်နိုင်မှုအတွက်မြန်မာအစိုးရခွင့်ပြုချက်ကိုစောင့်နေတာပါ။မြန်မာထိုင်းနဲ့ UNHCR သုံးဘက်ဆိုင်တရားဝင်သဘောတူညီချက်မရှိသေးပါဘူး။ဒုက္ခသည်တွေနေရပြန်ရေးမှာ UNHCR ကပူးပေါင်းအကူအညီပေးရေးအခမ်းကဏ္ဍမှာပဲရှိပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကလည်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူး။အခုလောလောဆယ်မှာအုပ်စုနဲ့ချီပြီးပြန်ပို့ဖို့အချိန်မရောက်သေးဘူးလို့ပြောရမှာပါ။တယောက်ချင်းပဲဖြစ်ဖြစ်မိသားစုအလိုက်ပဲဖြစ်ဖြစ်သူတို့စန္ဒအရပြန်ခြင်းသူတွေကိုအကူအညီပေးရေးဖြစ်ပါတယ်။ထိုင်းဆိုရကတော့ဒုက္ခသည်တွေနေဖို့ထိုင်းနိုင်ငံဘက်မှာစခန်းတွေစီစဉ်ပေးထားဆဲဖြစ်တယ်။မကြသေးခင်မှာတော့ထိုင်းနဲ့မြန်မာအစိုးရကြားအနာဂတ်ဒုက္ခသည်တွေနေရပြန်ရေးကိစ္စဆွေးနွေးဖို့အစီအစဉ်တွေရှိတယ်လို့ကျမတို့နားလည်ထားပါတယ
်။ Thank you Sally. Thank you
very much. ဒါကတော့မြမအရေးတွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုနားဆင်ကြရတာပါ။ VOE ကတနင်္လာနေ့မှတစ်ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။တော်တာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံလာနေနာနေခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အာဇာအဖွဲ့အကြမ်းဖက်မှုကျူးလွန်တာစိတ်ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။သူတို့အကြမ်းဖက်တဲ့သတင်း AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြကြတာတခုပဲနည်းနည်းထူးပါတယ
်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသတင်းသုံးသပ်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။ဒါပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လောကထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးအောင်ပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook ပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုအရင်ဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်လေးတွေရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တိုးလေးတွေကိုဝေမျှပေးခြင်းပါတယ်။John Bell Jones ဆိုတဲ့သောရရှင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်နေသူပါတဲ့။သူက VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်ကြီးကျန်းမာခြင်းစိတ်ချမ်းသာခြင်းဖြင့်ပြည့်စုံကြပါစေ။တရင်နဲ့ကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ Super ကျေးဇူးတင်တဲ့အမှတ်ချက်လေးရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမတို့ကလည်း VOA အစီအစဉ်တွေနားဆင်ကြည့်ရှုအခုဆိုရင်တော့ Internet ပေါ်မှာဖတ်ရှုတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ပဲပြန်ပြောချင်ပါတယ်နော်။Facebook ပေါ်ကနောက်ထပ်သောရရှင်အမြင်ဆိုတဲ့သောရရှင်ရဲ့မှတ်ချက်လေးကိုလည်းဆက်ပြောပြပေးပါမယ်။မင်္ဂလာပါ VOA တဲ့။အခုမှ VOA ကိုစာရေးဖြစ်ပါတယ်။သတင်းနားထောင်နေတာတော့ကြားပါပြီတဲ့။ဟုတ်ကဲ့ပါ။ဒီစကားကြားရတာအမတန်ဝမ်းသာပါတယ်။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့အခုစာရေးလိုက်ပါတယ်တဲ့။ဒီသောရရှင်ကပူတာအုပ်ကရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာရေးကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။သောရရှင်ဥညိုဆိုတဲ့သောရရှင်ကမင်္ဂလာပါ VOA ဘ ഹു တရဝေမျှပေးတာကျေးဇူးကပါပါအပတ်စဉ်သိပ္ပံကဏ္ဍကိုကျွန်တော်အထူးနှစ်သက်ပါတယ်အဲ့ဒါကိုကျွန်တော်ရဲ့စာမျက်နှာမှာအမြဲတမ်းထည့်ချင်ပါတယ်ရနိုင်ပါလားခင်ဗျာဆိုပြီးတော့ VOA ကို Messenger ကနေပြောစာလှမ်းရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်ကို Messenger မှာလည်းပြန်ပြီးတော့အကြောင်းပြန်ပေးထားပါတယ်နော်ကျွန်တော်ရဲ့စာမျက်နှာဆိုတာကတော့ website ပေါ်ကစာမျက်နှာတစ်ခုခုကိုဆိုလိုတယ်ထင်ပါတယ်ဘာစာမျက်နှာလဲဆိုတာကျမတို့ကိုထည့်ပြီးတော့အကြောင်းကြားရင်တော့ပို့ပြီးတော့ပြပြဆုံဆုံကျမတို့ဘက်ကတီးရလို့ပို့ပြီးတော့ကောင်းတယ်လို့ပဲပြောရပါမယ်။ဒါမဲ့လည်းအဲ့လိုမျိုးကိုပိုင် blog စာမျက်နှာကိုပိုင်သတင်းစာမျက်နှာလိုမျိုးနေရာတွေမှာကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုထပ်ဆင့်ဝေမျှခြင်းနဲ့ဆိုရင်ဝေမျှလို့ရပါတယ်လို့ဒီမှာအားလုံးကိုဖြည့်ကြားခြင်းပါတယ်ရှင်။ကိုယ့်ရဲ့ထပ်ဆင့်ဖော်ပြမှုက VOA မြန်မာပိုင်းရဲ့မူရင်းအစီအစဉ်ဖြစ်တယ်ဆိုတာဖော်ပြပေးဖို့တော့လိုပါတယ်နော်။အခုလိုထပ်ဆင့်ပြီးဝေမျှပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်။သောရရှင်ရဲ့ဥညိုက VOA ရဲ့သိပ္ပံနဲ့ဤပညာခန္ဓာကိုသူ့ရဲ့စာမျက်နှာပေါ်မှာထပ်ဆင့်ဖော်ပြခြင်းပါတယ်လို့ပြောနေတဲ့အချိန်မှာနောက်ထပ်သောရရှင်တစ်ယောက်ကလည်းနေလဝင်းဆိုတဲ့သောရရှင်မှာသူကတော့အာကာသအသစ်ဆန်းခန္ဓာတွေကိုနားထောင်ခြင်းပါတယ်လို့ရေးပလာပါတယ်။ဟုတ်ကဲ့ပါကျမတို့စီကနေပြီးတော့အပတ်စဉ်ရေဒီယိုခန္ဓာတစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်နော်။ကျမတို့ရုပ်မြင်သံကြားနေ့စဉ်ထုတ်လွှင့်တဲ့အစီအစဉ်မှာဆိုရင်လည်းသိပ္ပံနဲ့ဤပညာသတင်းတွေကိုအပတ်စဉ်တိုင်းမှာတော်တော်များများထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်လို့သတင်းပါခြင်းပါတယ်။ဒီစီစဉ်နဲ့ဆက်ဆံပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာလည်းလက်ခံရရှိပါတယ်ကိုဝင်းနိုင်တန်ထွေးဆိုတဲ့သောရရှင်မှာ
VOA ကျွန်တော်လည်းအမြဲအားပေးနေတဲ့ VOA ပြည်သက်တူပါဒီမနေ့ VOA ကထုတ်လွှင့်တဲ့သိပ္ပံနဲ့ဉာဏ်ကဏ္ဍမှာနားဆင်လိုက်ရတာကအာကာသတွေကဂျူရူတွေပျက်စီးပြီးကမ္ဘာမြေပေါ်ပြန်လည်လွင့်စင်ကျရောက်လာမယ့်အကြောင်းပါကျွန်တော်တို့အခြေခံပညာသင်ယူတော့ကမ္ဘာကြီးရဲ့ဆွဲဟာကမ္ဘာနဲ့ဝေးသွားလေနည်းသွားလေလို့သင်ခဲ့ရပါတယ်ဒါကြောင့်အခုလွတ်တင်ထားတဲ့ဂျူရူတွေလက်ပတ်နေတဲ့နေရာမှာကမ္ဘာဆွဲဟာတက်ရောက်မှုရှိပါရဲ့လားဆွဲဟာနည်းလို့ပဲဖြစ်ဖြစ်မရှိလို့ပဲဖြစ်ဖြစ် ဒီပြည့်စည်သွားတဲ့ဂျိုရုပြည့်တွေဟာကမ္ဘာမြေပြင်ပေါ်ပြန်လည်ရောက်နိုင်မှာမလားဆိုတာပြန်လည်ရှင်းပြပေးပါရဲ့မေတ္တာရက်ခံအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဂျိုရုပြည့်တွေကမ္ဘာမြေပြင်ပေါ်ကိုပြန်လည်ရောက်ရှိရတာကလည်းရှိပါတယ်တချို့လည်းကမ္ဘာမြေပြင်ပေါ်မရောက်ဖက်တဲ့ဒီအာကာသကြီးတွေပဲစီးမျောသွားပြီးတော့ဒီအတိုင်းအဆမဲ့မျောလွင့်နေရတယ်လည်းရှိပါတယ်အသေးစိတ်သိကျင်နေဆိုလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့ဒေါက်ခင်မျိုးသက်သူတက်ကြွတဲ့နေပညာရှင်တွေကိုဆက်သွယ်ပြီးတော့မေးမြန်းလို့ရရင်တင်ဆက်ပေးနိုင်အောင်လို့ပြောပြပေးလိုက်ပါမယ်။ VOE ကအစီအစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်တယောက်ကတော့မီအင်ဇလီဆော်ဆိုတဲ့သောရရှင်မှသူက VOE မှာပေးစာမေးစာအစီအစဉ်ကိုအင်္ဂလိပ်လိုနာမည်ရှိပါလားသိချင်ပါလိမ့်။တို့ပြေတို့မြေရောနိုင်ငံတကာသတင်းလောက News Around the World လားတဲ့သိချင်လို့ပါဆိုပြီးတော့ကျမတို့စီကို VOE မြန်မာပိုင်း Messenger ကိုစာလေးရေးပြီးမေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုတော့မြန်မာပြည်ကပေးစာများဆိုတော့ကျမတို့က Letters from Burma လို့ပြောပါတယ်တို့ပြေတို့မြေအစီအစဉ်ကတော့ VOE ရဲ့အစီအစဉ်မဟုတ်ပါဘူးဒါကြောင့်လို့သက်ဆိုင်ရာဌာနကဘလို့ပြောလဲမသိပါဘူးနိုင်ငံတကာသတင်းတွေကိုတော့ကျွန်တော်တို့ကလွယ်လွယ်ကူကူ World News ဒါမှမဟုတ်လေ International News နိုင်ငံတကာသတင်းများဆိုပြီးတော့ပဲအတူကခေါ်ပါတယ်သတင်းကတော့အဓိကမြန်မာပြည်သက်စီကိုကျွန်တော်တို့ထုတ်လွှင့်ပေးတာမလို့ပြည်သက်စီကိုတင်တဲ့သတင်းတွေအားလုံးကတော့မြန်မာလိုနာမည်ပဲခေါ်ပါတယ်နော်ဒီ World News တို့ Letters from Burma ဆိုတာကကျွန်တော်တို့ရုံတွင်ဌာနတွေမှာအချင်းချင်းပြောဆိုကြတဲ့စကားတွေပဲဖြစ်ပါတယ်ဒီသောရရှင်ကအသိချင်လို့မေးလာတယ်ဆိုတော့လေတခါလေးပဲဒီ Map Me in the Lee Zone နဲ့တခြားသိချင်တဲ့သောရရှင်တွေအတွက်ပါဖြည့်ကြားပေးလိုက်ပါတယ်မောင်ဆိုးတဲ့သောရရှင်ကလည်း VOE ကိုစာရေးပြီးတော့သူဓာတ်ရလေးလိုက်အစီအစဉ်မှာပါဝင်ခြင်းပါတယ်လို့ပြောလာပါတယ
် Hello VOE မင်္ဂလာပါကျွန်တော် VOA ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီအစီအစဉ်အားလုံးကိုသဘောကျသလို VOA ဝိုင်းတော်သားတွေလည်းနှစ်သစ်မှာကြမ်းမာပြီးပျော်ရွှင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်တခုနောက်မေးချင်ပါတယ် VOA ရဲ့တိုက်ရိုက်ထုတ်လွှင့်မှုအတန်ပိုင်းတွေကိုပါဝင်ဆွေးနွေးချင်ပါတယ်ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘယ်လိုပို့ရမလဲဆိုတာတစ်စိတ်လောက်ရှင်းပြပေးပါဗျာလောလောဆယ်တော့ကျွန်တော်ကနိုင်ငံခြားမှာနေပါတယ်ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိချင်ပါတယ် VOA အဖွဲ့သားအားလုံးကျန်းမာပျော်ရွှင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒါရိုက်လေးလိုင်းဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းညာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော် VOA စာမျက်နှာမှာရော VOA Radio အစီအစဉ်မှာရောကြီးညာပေးထားပါတယ် VOA Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှဖော်ပြပေးထားတာပါအဲ့ဒီအကြောင်းအရာကိုကိုကပါဝင်ပြီးတော့ဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီကြီးညာအောက်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါအဲ့မှာရေးလို့သူများတိမှာဆိုရဲဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လဲလာရေးထားပေးလို့ရပါတယ်เนาะဒါမှမဟုတ်ရင်ကျမတို့ရဲ့ VOA email ကိုလဲ email ရေးပို့လို့ရပါတယ် email လိပ်စာက bemis@voanews.com ဖြစ်ပါတယ်ရှင် Facebook ကြော်ညာမှာလဲအသေးစိတ်ရေးပြထားပါတယ်เนาะအထူးကျေးဇူးတင်ပါတယ်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ချင်းပြည်နယ်တွန်းဆန်မြို့မှာသက်ဆိုင်ရာအစိုးရအတာဝန်ရှိတဲ့ဌာနကနေပြီးတော့ငွေကြေးမတရားကောက်ခံနေပါတယ်လို့ထင်မိပါတယ်ဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတဲ့သောရရှင်ကတော့ Mary Hong ဖြစ်ပါတယ်။သူကမွေးစင်းလိုအပ်လို့တောင်းတာကိုအဲ့ဒီအစိုးရဌာနကပတ်စံနေအများကြီးတောင်းတယ်။သူတို့ဒေသမှာကအဲ့ဒီလောက်ထိချမ်းသာတဲ့သူမရှိပါဘူးဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ်
။ကျမတို့ချင်းပြည်မြောက်ပိုင်းတွန်းဆန်မြို့ပေါ်မှာမွေးစင်းရလိုအပ်လို့ယူမယ်လို့တော့ရုံးတာဝန်ရှိတဲ့သူကကြက်တသိန်း5000တောင်းပါတယ်။အစတုန်းကတော့1000-2000ဆိုရင်အေးဆေးပေးမလို့ကျမစဉ်းစားထားတာပါ။မန်းဆက်နဲ့နှမ်းထွက်မကိုက်လို့လှည့်ပြန်ခဲ့ရပါတယ်။ဒီလိုပွင့်လင်းမြင်သာတဲ့ခင်မှာပြည်သူတင်တဲ့အစိုးရတက်လာတဲ့အချိန်တာမန်လက်လုံလက်စားတယောက်ရဲ့တစ်နှစ်လောက်အားက4000နဲ့8000ကြားရနေတဲ့အချိန်မျိုးမှာစာတရွက်အတွက်တသိန်း5000ကြီးတောင်ဖြစ်သင့်ရဲ့လား။ပြောင်းလဲတယ်ဆိုတာကရန်ကုန်ဘန်တလေးလို့မြို့ကြီးတွေအတွက်ပဲလား။ဒါမှမဟုတ်အထက်လူကြီးတွေကိုတိုင်ငိုးကတသိန်း5000ဆိုပြီးတော့သတ်မှတ်ထားတာလားလာပေါင်းများစွာနဲ့ VOE ကိုရင်ဖွင့်လိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့လာပေါင်းများစွာနဲ့ VOE ကိုရင်ဖွင့်လိုက်ရပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုကျမတို့ VOE ကနေအားလုံးတည်အောင်ဖော်ပြပေးလိုက်ပါတယ်နော်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုစုံစမ်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်တော်နာမည်တီဟာကိုကူပါဆိုပြီးဖုန်းနံပါတ်ပါထည့်ပေးလာတဲ့သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြောပြခြင်းပါတယ်သူရင်ဖွင့်တဲ့အကြောင်းအရာကတော့အစ်စ်အဆန်းတော့မဟုတ်ပါဘူးတပြားဟောင်းကြီးဖွင့်တယ်လို့ပဲပြောချင်ပါတယ်ဒါပေမဲ့လည်းအဲ့တပြားအခုချိန်ထိတော်တော်လေးကိုအရှိန်ဟုန်ကောင်းကောင်းနဲ့ကြဲကြဲလောင်းလောင်းကြားနေရစေဖြစ်တာမလို့ပြည်သူတွေလည်းနားမခံနိုင်တော့ပါဘူးတဲ့ဒီသောရရှင်ဘာများပြောထားတာပါလဲ
လော့စပီကာကကျွန်တော်ကိုရှင်းနှစ်ကျော်နှိပ်စက်ခဲ့ပါတယ်ကျွန်တော်လည်းဓမာယုံလူကြီးရက်ွက်လူကြီးတွေကိုလွန်ခဲ့တဲ့၃နှစ်အထိညှဉ်းသားတဲ့နီးလန့်နဲ့ပြောပြခဲ့ပါတယ်အကြံလဲပေးပါတယ်ကူညီမယ်လဲပြောခဲ့ပါတယ် ဒါပေမဲ့လော်လေးလုံးကိုတင်မြဲတင်ဆက်ဖြစ်ပါတယ်ကျွန်တော် post တင်ပြီးတော့၃ရက်အထိအတန်ကျဲလုံးစွာဖွင့်တော့လဲပဲ share တဲ့သူများတာကြောင့်လားမသိ၄ရက်မြောက်မှာတော့အတန်တိုးသွားပါတယ်နောက်နှစ်မှာဘယ်လိုရှိမယ်ဆိုတာမသိပေမဲ့လည်းဓမ္မယုံအတိုင်းဝိုင်းကတော့အင်မတန်မှမျက်မှောက်ကျိုးနေပါတယ်မုန်းနေမယ်ဆိုတာကိုလည်းပြောပြနေစရာတော့လုံးဝမထင်ပါဘူး loud speaker တန်းကိုမြမပြီးအနောက်မှာဘာသာရေးအမိခံပြီးတော့အသုံးချနေတာအတော်လေးကိုကာလာကလည်းကြားနေပါပြီဒီကိစ္စနည်းနည်းလေးရော့ရင်တော့မှဝမ်းသာမိမှာပါဒါကြောင့်86လမ်းကဒီပထန်း loud speaker တစ်ခုတည်းသာမဟုတ်ပဲမြမပြီးက loud speaker တွေအတန်တိုးဖွင့်မှုအကြောင်းဆွေးနွေးပေးစီလိုပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်လဲကျွန်တော်အသင့်ရှိပါတယ်
။ဟုတ်ကဲ့။လော်ကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်ကျွန်တော်အသင့်ရှိပါတယ်ဆိုလို့အခုလိုဖုန်းနံပါတ်ပို့ထားတာကျေးဇူးတင်ပါတယ်ကျမတို့မှတ်ထားပါတယ်နော်။ဒီကြောင်းညာဆွေးနွေးဖြစ်တယ်ဆိုရင်ကျမတို့ဆက်သွယ်လိုက်ပါမယ်ရှင်။မြန်မာနိုင်ငံမှာမူရင်းမှုတွေနေ့စဉ်လုံးလို့ဖြစ်နေတာကိုဘယ်သူမှအေးမယူသေးဘူးလားဆိုပြီးတော့မေးခွန်းထုတ်လာတဲ့သောရရှင်ကတော့နေထူးမြတ်ဆိုတဲ့သောရရှင်ဖြစ်ပါတယ်။ဒီသောရရှင်က
မင်္ဂလာပါ VOA မြန်မာနိုင်ငံမှာ2019-2018ခုနှစ်အတွင်းမှာမရိမှုမျိုးစုံနေစဉ်လိုလိုဖြစ်နေတာကြားသိရလို့စိတ်မကောင်းဖြစ်မိပါတယ်။ပြည်သူတွေကိုချိန်ချောက်နေတဲ့မရိမှုတွေကိုတည်တံပေးဖို့တောင်းဆိုနေပေမဲ့လည်းတိုးတက်မလာပါဘူး။ပြည်သူတွေကိုကာကွယ်ပေးဖို့မရိမှုကိုဘလို့ဥပဒေမျိုးနဲ့ထိန်းချုပ်နိုင်မှာလဲ။ကာကွယ်နိုင်မှာလဲဆိုတာပြည်သူကိုယ်စားတက်ဆိုင်သူများသိအောင်မေးပေးပါ VOA
။ Okay.မရိမှုတွေဖြစ်နေတာကိုဘလို့ဥရိမျိုးနဲ့ထိန်းချုပ်မှလဲပြည်သူတွေသိကျင်လို့အဆောင်စားနေပါတယ်ဆိုပြီးတော့ဒီသောရရှင် VOA ကနေတဆင်သက်ဆိုင်ရာတရားဥပဒေစိုးမိုးရေးဌာနတွေကိုမေးခွန်းထုတ်လာပါတယ်ရှင်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှနဲ့ရက်ချင်ပါတယ် VOA ရဲ့ဒေချစ်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လဲနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်ကျွန်တော် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ရောဗီယိုတီချစ်တော်ရရှိနေတဲ့မြန်မာသချင်းလေးတို့မေတ္တာဒီလက်ဆောင်ဖြစ်တဲ့တနင်္ဂနွေညမြန်မာပြည်ကပေးစာများအစီအစဉ်ကနေမေတ္တာဒီလက်ဆောင်ပေးခြင်းပါတယ်ရှင်ဝနာတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သချင်းလေးကိုတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
် Not to me le Moon is an antenna ရောင်စုံချက်ပန်းကလေးတဲ့ne esa pano juno du e me la la me poja ko ha chele na ne to te ma eu ji sei chan me sa po che ni zo lu wa mo wa ne to ka ne ju de ka e sai me a tin ta po a che a tin ma no Chain the thumb of me when I see that car Could you tell me the diaba LG I could like go a chain yeah And these are who are There's a little bit, little heart And sign that souls on the castle Don't need it, so to let go Can you see that?
အစရောဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့သချင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရ ြင်းဖွင့်စာတွေနဲ့ဒေသခံတောင်းလာတွေကိုတင်းနှင်းကြရနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါရှင်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစာမျက်နှာပြီးတော့ Internet အစာမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအောင်ရှင်လန်းချက်မြေကြပါစေရှင
်ဒါတော့မအီဒနာကျော်ရဲ့မြမပီကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်တာရှင်ညာရှင်မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ခြားစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအချိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြည့်တဲ့သူတွေဟာလက်ရှိအစိုးရကခန့်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ခြားစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတဲ့တောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုချုပ်တင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-3-2-3-2-5-5-5လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။
အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOU မနေ့ဖန်ည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။အခုတော့သတင်းစာဆရာဦးစီသွအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ Amnesty International အစီရင်ခံစာကြောင့်မြန်မာအစိုးရပေါ် PR တွေရော့ကျစေမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ခဲ့တဲ့ရပိုင်က NSD International အဖွဲ့ကြီးဟာရိုဟင်ဂျာအကြမ်းဖက်အဖွဲ့စည်းတစ်ခုဖြစ်တဲ့အာဇာအဖွဲ့ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဟိန္ဒူဘာသာဝင်အများအပြားကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဖြစ်စဉ်ကတော့ပြီးခဲ့တဲ့2019ဩဂုတ်လကပိုင်းကဖြစ်ခဲ့တာဖြစ်ပြီးစက်တင်ဘာလတည်းရောက်တော့မြန်မာလူညုံရေးတာဝန်ရှိသူတွေကအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အာဇာအဖွဲ့ရဲ့အဲ့ဒီလိုအကြမ်းဖက်လုပ်ရပ်ကို NSD International အဖွဲ့ကြီးကထုတ်ဖော်လိုက်တာအဲ့ဒီသတင်းကိုကမ္ဘာနာမည်ကြီးသတင်းမီဒီယာပေါင်းစုံမှဖော်ပြခဲ့ကြတာတွေအတွက်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကြေညာနေကြသလိုတပ်မတော်ဘက်ကလည်းကြိုးစားတယ်ဆိုပြီးသတင်းထုတ်ပြန်တာတွေ့ကြရပါတယ်။တကယ်တော့ NSD International အဖွဲ့ကြီးဟာအာဇာအဖွဲ့ရဲ့အကြမ်းဖက်လို့ရကိုဖော်ထုတ်လိုက်တာသာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်96သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စမြန်မာလူညုံရေးနဲ့အစိုးရဘက်ကလို့ရတွေမှန်ကန်တယ်ဆိုပြီးထောက်ခံလိုက်တဲ့သဘောမျိုးတော့မဟုတ်ပါဘူး။အာဇာအဖွဲ့ရဲ့အကြမ်းဖက်လို့ရတွေကိုထုတ်ဖော်လိုက်ုံနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာပြေလည်သွားမှလားနိုင်ငံတကာအသိုင်းအဝိုင်းရဲ့မြန်မာတပ်မတော်နဲ့အစိုးရပေါ်ပေးနေတဲ့ဖိအားတွေရော့ကျသွားနိုင်မလားဆိုတာဆွေးနွေးသုံးသပ်ကြည့်ကြရအောင်ပ
ါ Amnesty International အဖွဲ့ကြီးကရခိုင်ပြည်နယ်မြောက်ပိုင်းခမောင်းစိတ်ကျွရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ယောက်ကလေး23ယောက်နဲ့အသက်10နှစ်အောက်အရွယ်ကလေး14ယောက်ကိုအာဆာအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြောင်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်AI အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်သွားတဲ့အသက်မသေးကြံရစ်တဲ့ဟိန္ဒူဘာသာဝင်တွေကိုတွေ့ဆုံခွင့်ရခဲ့တယ်လို့အလောင်းတွေကိုစစ်ဆေးခဲ့တဲ့စစ်ဆေးချက်တွေအရာလဲတပ်ဖြတ်မှုကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ Amnesty International အဖွဲ့အနေနဲ့တပ်ဖြတ်မှုဖြစ်ပွားရာခမောင်းစိတ်ကျေးရွာဘက်ကိုတွားရောက်လေ့လာခွင့်ရဖို့မြန်မာအာဏာပိုင်တွေဘက်ကိုတောင်းဆိုပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။အဲ့ဒီမှာနေထိုင်တဲ့အသက်မသေးသူတွေလဲပါဝင်တဲ့ဟိန္ဒူဘာသာဝင်တချို့ကိုအာဏာပိုင်တွေကခေါ်ယူပေးလို့စစ်တွေမြို့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့တာပါဘလို့ပဲဖြစ်ဖြစ် AI အဖွဲ့ကြီးအနေနဲ့အာဆာအဖွဲ့ဟာအပြစ်မဲ့ဟိန္ဒူဘာသာဝင်ရွာသူရွာသားကလေးတငယ်တွေကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့အတည်ပြုနိုင်ခဲ့ပါတယ်ပြောရရင်အာဆာအဖွဲ့ဟာဟိန္ဒူဘာသာဝင်တွေကိုမှအခုလိုရရက်ဆက်ဆက်တပ်ဖြတ်တာမဟုတ်ပါဘူး2016အောက်တိုဘာလက
Mondo Nejasa Yetapwe Tana Jone, a cha yes canakugu, a jumper taikai keting nabine, Dutia Taikaimu located, Natal Sakon, Okulama Gongi, Jaka Lamale, Muslim Jiada, Dom Yamyagu, Yeset, Tapete, Muginri, Julun Geja Badide, Soyabago, the Dimpe, Lutru Yusaduri, Thruye, Sio Mugu, Malai Bare Durigu, Lama, Sansain Tapeta, Midazune, a Dushinirago, Ne Imbo Ti Tapi, Tapeta Muti.
ကျူးလွန်ခဲ့ပါတယ်အဲ့ဒီတဲမှာသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့မွတ်စလင်ကျေးရွာတာဝန်ရှိသူနှစ်ယောက်ဆိုရင်လေနောက်ရက်တွေမှာပဲရရက်ဆက်ဆက်တပ်ဖြတ်ခံလိုက်ရပါတယ်ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးမြန်မာအစိုးရလုံခြုံရေးတာဝန်ရှိသူတွေဘက်ကအကာအကွယ်မပေးနိုင်တာသူတို့အချင်းချင်းသတ်ဖြတ်ကြတာပဲဆိုပြီးလက်လျှူထားခဲ့လို့ပဲအာဇာအဖွဲ့အမွတ်စလင်ကျေးရွာသားအတ ုတ်ပါဘူးသူတို့အကြမ်းဖက်တဲ့သတင်း AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြကြတာတခုပဲနည်းနည်းထူးပါတယ်ဒါပေမဲ့ AI ရဲ့အစီရင်ခံစာမှာအာဇာအဖွဲ့ကိုပဲအပြစ်ပုံချထားတာမဟုတ်ပါဘူးအကြမ်းဖက်မှုကာလဒိုင်ပြန်နှိမ်နှင်းစဉ်ကာလအတွင်းအာဇာအဖွဲ့နဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနှစ်ဖက်စလုံးရဲ့ကျူးလွန်မှုတွေဖော်ထုတ်နိုင်အောင်အဲ့ဒီဒေသတွေကိုသတင်းတောက်တွေ AI လိုအဖွဲ့မျိုးတွေကုလသမဂ္ဂစုံစမ်းရှာဖွေရေးအဖွဲ့လိုမျိုးတွေကိုတွားရောက်ခွင့်ပေးသင့်တယ်ဆိုပြီးတောင်းဆိုထားတာတွေ့ရပါတယ
်ဒီအချက်တွေကိုကြည့်ရင် AI အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တက်မတော်ကလက်ရှိကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးကိစ္စတွေနဲ့ပတ်သက်တဲ့ဖိအားပေးခံရမှုတွေညော့နေသွားဖို့တော့မရှိသေးပါဘူးအကြောင်းကတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့လုံခြုံရေးဆိုင်ရာတွေဘက်ကပြုမှုခဲ့ပုံနဲ့လက်ရှိကင်တွယ်နေပုံတွေကိုလက်မခံနိုင်ကြသေးလို့ပါပဲတကယ်အရေးကြီးဆုံးပြဿနာကတော့ထွက်ပြေးသွားတဲ့9သိန်း6သိန်းလောက်ရှိတဲ့မွတ်စလင်တွေမြန်မာနိုင်ငံဘက်ပြန်လာရေးလုပ်ငန်းမစတင်နိုင်သေးလို့ပါပဲ။တနည်းအားဖြင့်လုပ်ငန်းစဉ်စတင်လာအောင်မြန်မာအစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကမစွမ်းဆောင်နိုင်သေးလို့ပါပဲ။အဲ့ဒီအထဲမှာဒုက္ခသည်တွေကိုယ်တိုင်ကမြန်မာအစိုးရရဲ့လက်ခံရေးအစီအစဉ်တွေကိုအပြည့်အဝလက်မခံနိုင်သေးတာမြန်မာအစိုးရကလက်ခံနိုင်တယ်လို့ပြောထားတဲ့အတော်လေးကိုနှဲပါတဲ့တရက်လူ300လောက်ရေးအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်သေးတာမွတ်စလင်တွေရဲ့နေရေးထိုင်ရေးလုံခြုံရေးအာမခံချက်ပေးနိုင်မဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဒုက္ခသည်လက်ခံရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မရသေးတာစတဲ့ပြဿနာတွေကြောင့်ဖြစ်နိုင်ပါတယ်။ဒီလိုမစွမ်းဆောင်နိုင်သေးတဲ့အတွက်လဲကြီးမားတဲ့နိုင်ငံတကာဖိအားတွေရင်ဆိုင်ရအောင်ပါပါ။ဒီထက်ပိုကြီးမားတဲ့နောက်ပြဿနာကြီးတစ်ခုကတော့အကြမ်းဖက်မှုကိုတံပြန်နှိမ်နှင်းခြင်းအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်ခဲ့တယ်ဆိုတဲ့အမှုခင်းတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စပါ။နိုင်ငံတကာအတိုင်းဝိုင်းကအဲ့ဒီပြဿနာကြဲကြဲပြန့်ပြန့်တောင်းဆိုဖိအားတွေပေးနေကြပေမဲ့မြန်မာအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေပေးပါညီသူမဆိုးမြန်မာနိုင်ငံဘက်ပြန်လာပြီးအထောက်အထားနဲ့တကွအမှုဖွင့်လို့ရတယ်ကျူးလွန်တာထင်ရှားရင်အရေးယူပေးမယ်စသဖြင့်ပြောဆိုနေကြဆဲဖြစ်တယ်လို့တချို့အာဏာပိုင်တွေကတော့ဒီဆွဆဲချက်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ဒုက္ခသည်တချို့ရဲ့လောက်ချံဖန်တီးဆွဆဲချက်တွေဖြစ်ပြည့်ရဲ့ပြူတာမျိုးကိုတော့တွေ့နေရပါတယ
်ဒီခြေအနေတွေကိုကြည့်ရင်လက်တလော AI အဖွဲ့ရဲ့အာဇာအဖွဲ့ကနေရက်ဆက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တတ်မတော်အပေါ်နိုင်ငံတကာအသိုင်းအဝိုင်းကပေးနေတဲ့ဖိအားတွေရော့ကျသွားမှာမဟုတ်ဘူးဆိုတာထင်ရှားပါတယ်အဲ့လိုဖိအားတွေပြေရောဖို့ဆိုရင်မြန်မာအစိုးရနဲ့တပ်မတော်ဘက်ကဒုက္ခသည်တွေတကယ်ပြန်လာရေးအကောင့်ထဲပေါ်လာအောင်စွမ်းဆောင်တာဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းလက်ခံလာအောင်ဖြေရှင်းပြတာလို့ဘုကလွဲပြီးအခြားနည်းလမ်းမရှိပါကြောင်းတင်ပြလိုက်ရပါတယ
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်UAE မြန်မာပိုင်းကတင်းလာနေမယ့်နှစ်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုကြားကြရပါမယ်။ကိုငင်းချမ်းနဲ့မတ်အီတန်စင်တို့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။နေ့စဉ်ကျင်းပမြေဖြစ်တဲ့ဟောင်ကောင်ကျွန်းချနောင်းကျူဘောက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်ဘောက်စီတွေကိုတွေ့လောင်းချိန်ထားတဲ့မျောစင်ပေါ်တက်ပြီးတော့ဘောက်စီသူပဲကျင်းပခဲ့ပါတယ်။ညဆက်နိုင်တီမှာတော့လူ12ယောက်လောက်ကပေ60မြင်းနဲ့ပေါက်စီမျောစင်ပေါ်ကိုတက်ပြီးတော့ပေါက်စီတွေကိုလူးကြတာပါမျောစင်ထိတ်မှရှိတဲ့ပေါက်စီကိုရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုတည်ဆောင်လာနိုင်တဲ့သူဖြစ်နိုင်တယ်ဆိုပြီးတော့ယုံကြည်ကြပါတယ်
Hong Kong Jona Ma Shide, Tanang Chu Jo Mama, Nissin Jimbari Dibweha, Konea da Jimbara Pipio, Dita Kanye Boda Muni Way Jimbari Buen and Dai San Jimbarawa, Dine Male Dutong Mam Yazwa, Buedo Dua Layo Ketabio, Floating Galalu Kore, Yangzo Sidan Lansha Buegole, Jishu Ketabari.
စီတန်းနဲ့လည်းဘွယ်မှာကလေးတွေကတယောက်ရာဇဝင်တွေကနှစ်ဖျားရီလိုဝစ်စင်ပြီးတော့ရိုးရာဒီလုံးတွေကျင်းတဲ့အကရီနဲ့လည်းဖြောပြေးကြပါရှင်။ဂျပန်နိုင်ငံမှာတကိုယ်တည်းနေတဲ့အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့အခန်းတွင်ပြင်ပေါက်ခန်းစည်းလိုက်ကြပါမှာအမျိုးသားပုံရိပ်ထုတ်ကွင်းနိုင်တဲ့စက်တစ်ခုကိုတီထွင်လိုက်ပါတယ်။အဲ့ဒီစက်ကနေပြင်ပေါက်မှန်ပေါ်မှာဘယ်ညာလက်
ခံခွဲရေးကုမ္ပဏီတစ်ခုကအသုံးချဖို့စဉ်းစားနေပြီးတော့အမျိုးသမီးတွေလုံခြုံမှုရှိစေဖို့ဖြစ်ပါတယ်။ခန်းစည်းလိုက်ကာဘော်ကအမျိုးသားလို့နာမည်ပေးထားပြီးတော့အခုဆက်ဟာစမ်းသပ်ဆဲဖြစ်ပါတယ်။လက်ကင်စမတ်ဖုန်းနဲ့ပရောဂျက်တာကိုတွဲဆက်ပေးထားပြီးခန်းစည်းလိုက်ကာဘော်မှာလှုပ်ရှားနေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေတာပါ။စမတ်ဖုန်းကိုပဲသုံးပြီးတော့တခြားလှုပ်ရှားမှုတွေဖြစ်တဲ့ကရာတေးကစားနေပုံ၊ဘေ့စ်ဘောတုပ်ကိုလွှဲနေပုံ၊နောက်ပြီးအဝတ်လဲနေပုံနဲ့တန်ရှင်းလုပ်နေတဲ့အမျိုးသားပုံတွေကိုလည်းရွေးလို့ရပါတယ်။အခုလောလောဆယ်မှာတော့ Leo Palace 21 Corps ကုမ္ပဏီကစီမံတဲ့တိုက်ခန်းတွေမှာစတင်စမ်းသပ်နေပါတယ်။အများပြည်သူစိတ်ဝင်စားမှုရှိတဲ့အတွက်လည်းကုမ္ပဏီအနေနဲ့ဒီထက်ပိုပြီးကြဲကြဲပြန့်ပြန့်ရောင်းချသွားဖို့စဉ်းစားနေပါတယ်။တချို့တွေကလည်းဒီပုံရိပ်တွေဟာထိရောက်မှုရှိပါမလားဆိုပြီးစိုးရိမ်နေပြီးတော့ကုမ္ပဏီဘက်ကလည်းဈေးကွက်ဝင်ဖို့အတွက်ပုံရိပ်အမျိုးမျိုးထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာမျက်စိမမြင်တဲ့အမျိုးသမီးတွေကိုမိတ်ကပ်တွေနဲ့တင်နန်းပေးနေပါတယ်။မျက်ခုံးမွေးဆွဲတာ၊မျက်တောင်မွေးချေတာနဲ့ပါးနီချေတာတွေကိုပြန်ကြည့်ဖို့မှန်တော့လို့မှမဟုတ်ပါဘူး။ဆောက်ပါလို့မှရှိတဲ့အလားပြင်ဆိုင်တစ်ခုကနေပြီးတော့ဦးစီးတင်ကြားပေးနေတာဖြစ်ပြီးတော့ဒီအမျိုးသမီးတွေကိုယ့်ဘာသာကိုယုံကြည်မှုမြင်မာလာစေဖို့လှုံ့ဆော်ပေးနေတာပါ။မျက်မြင်တွေကိုကူညီတဲ့လာရာမာရာအဖွဲ့နေရာမှာတင်နန်းပေးနေတာဖြစ်ပြီးတော့ Jack Jennings အလားပြင်ဆိုင်ကကူညီရပါအလားပြင်ပစ္စည်းတွေပေါ်မှာပါတဲ့မျက်မမြင်တွေလက်နဲ့စမ်းသပ်ဖတ်ရှုနိုင်တဲ့ Braille အဆက်လေးတွေနဲ့ Makeup တွေရဲ့အယောင်နဲ့ဘလို့စုပ်တံအမျိုးအစားလိုအပ်တယ်လဲဘလို့သုံးရမလဲဆိုတာကိုသိစေမှာပါတခြားသူကိုအားကိုးစရာမလိုပဲနဲ့ကိုယ့်ဘာသာကိုလုံးတက်ပြီးလို့ခံစားရတာဟာအင်မတန်ကောင်းတယ်ဆိုပြီးတော့တင်နန်းသူတယောက်ကပြောပါတယ်မျက်နှာကိုတခြားသူတွေတော့မမြင်နိုင်ပေမဲ့လည်းစိတ်ကူးကြည့်ပြီးတော့ကိုဘသာကိုလှတယ်လို့တွေးနိုင်တဲ့အကြောင်းတခြားတင်နန်းသူတယောက်ကလည်းပြောပါရဲ့ရှင
်ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA တန်ကတင်လန့်အောင်မျိုးတစ်ဖက်အခုထုတ်လင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လင့်ပေးတော့မှာဖြစ်ပါတယ်ယူအေမြန်မာပိုင်းကတလင်းနာနေမင်းဖက်စီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ကြားဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးစည်းဝေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတနင်္လာနေ့ကကိုရီးယားနိုင်ငံကြားဆက်မဲ့ဆုံမှာတွေ့ဆုံကြပါတယ်သမ္မတထရမ့်မှာပြီးခဲ့တဲ့ကြာသပတေးနေ့ကပဲထိပ်သီးစည်းဝေးကိုဖျက်လိုက်ပြီးတဲ့နောက်အခုတော့စီစဉ်ထားတဲ့အတိုင်းစင်ကာပူမှာဇွန်လ10ရက်နေ့လို့ဖို့တိတ်ကိုဖြစ်လာဖို့ရှိနေပြီလို့ပြောပါတယ်မြောက်ကိုရီးယားဟာတိတ်ကိုကောင်းမွန်တဲ့အလားအလာရှိပြီးတနည်းကြရင်စီးပွားရေးနဲ့ဗန္ဒာရေးပိုင်းနိုင်ငံကြီးတစ်ခုဖြစ်လာမယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒီဘော်ကင်ဂျွန်ကျွန်တော်နဲ့သဘောတူပါတယ်။အဲ့ဒါဖြစ်လာမှာပါလို့သမ္မတထရမ့်က Twitter မှာတနင်္လာနေ့ကရေးပါတယ်။2016အမေရိကန်သမ္မတယူကော့ပွဲမှာဒေါ်နယ်ထရမ့်ရဲ့မဲဆွဲအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုရှိမရှိရာဇဝတ်ကြောင်းဆိုင်ရာစွမ်းစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရမ့်ကမေးခွန်းတွေကိုဖြေကြားခြင်းနေပေမဲ့သူ့ရှေ့နေတဲ့ကတယောက်ဖြစ်သူနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကတော့အစိုးရရှိနေရတဲ့အမေးကိုသမရဖြေချရင်အဆင်မပြေဖြစ်မှာစိုးရိမ်နေပါတယ်။မြောက်ကိုရီးယားနဲ့ပူးပေါင်းဆောင်မှုတွေဆက်လုပ်ဖို့သမရဒေါ်နယ်ထရမ့်ကလှုံ့ဆော်နေချိန်မှာပဲအမေရိကန်ရဲ့သင်္ဘောကြီးနှစ်ဆင့်ဟာတရုတ်ကပိုင်ဆိုင်ညောင်းကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်ထဲကကျွန်းတွေအနီးခုံမုံးလိုက်တယ်လို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါဟာမဟာဗျူဟာကျတဲ့ရေချောင်းလမ်းမှာလွတ်လပ်စွာသွားလာခွင့်ကိုတရုတ်ကကန့်သတ်တယ်လို့မြင်နေတဲ့အတွက်အမေရိကန်ဘက်ကတုံ့ပြန်တဲ့လှုံ့ဆော်မှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ Religions for Peace RFP အဖွဲ့ကနိုင်ငံတကာဘာသာပေါင်းစုံအစိုးရကုဆလေအဖွဲ့ဟာမေလ29ရက်နေ့ကပေါင်တော်မြို့နယ်ကိုတွားရောက်ပြီးနေရာတည်တည်ကိုလှည့်လည်ကြည့်ရှုပါရယ်ဒီကုဆလေအဖွဲ့နဲ့အတူမြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော် Cardinal Charles Bo ဦးဆောင်တဲ့ပြည်တွင်းဘာသာပေါင်းစုံကကုဆလေအဖွဲ့သာသနာရေးနဲ့ယဉ်ကျေးမှုဌာနပြည်တော်စုဝင်ကြီးဦးအောင်ကိုတို့လည်းအတူလိုက်ပါသွားပါရယ်ခင်ဗျာ
ထိတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုခုချောချောသိင်ကြီးညာပေးခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ် VOA တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုလှိုင်းလိုမီတာ24 40 51နဲ့လှိုင်းလိုမီတာ190လောက်ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးဝေပါ
This program has come to you from the Voice of America, Washington.